ရှမ်းပြည်နယ်နမ်ဆန်မြို့နယ်ထဲမှာရှိတဲ့တီအန်အယ်လီတအောင်းပလောင်တပ်ဖွဲ့အခြေစိုက်ထားတဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ရုတ်တရက်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။တီအန်အယ်လီဌာနချုပ်အနားမှာဖြစ်တဲ့အဲ့ဒီတိုက်ပွဲဟာဒီကနေ့ဒီဇင်ဘာလ10ရက်နေ့ညနေပိုင်းအထိပြင်းထန်ထန်ဖြစ်နေတာပါ။ဒီတိုက်ပွဲအခြေအနေနောက်ဆုံးစုံစမ်းမေးမြန်းထ
ဒီနေ့တအားပလောင်တက်ခန်းကိုဒီလခုနှစ်ရက်နေ့နေခင်းနှစ်နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုနန်းစံဒေသခံတအူးကဗီအိုကိုအခုလိုပြောပါတယ်မလေးကဒီလေလိုက်ဒီနေ့အောင်ပလောင်တမတော်ကသူ့အစ်မေရအဲ့ဒါကိုဒီတက်တမတော်ကသူ့အဟိုင်းနဲ့လာပြီးတော့သူရဲဘော်တွေအနာတော်ဝိုင်းမှာဒီနေ့
ဒီကတော့ဟိုမှာအောက်စုနဲ့မလုံးအောက်စုအဲ့ဒီပတ်သက်လေရွာမှာအဓိကတော်တော်ပြင်းထန်နေတယ်လို့ကြားရတယ်ခင်ဗျာတိုက်ပွဲဖြစ်ပွားရဘကူနန်းဆန်အခြေစိုက်စစ်ကောင်စီတပ်စခန်းကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောပါတယ်နမ်ဆန်ကနေလည်းလက်နက်ကြီးနဲ့လှမ်းပြီးတော့ကူပစ်သေးတယ်အနေထားမှာပြီးတော့လူတို့နေအဲ့မှာပတ်သက်လေအနေနဲ့များတဲ့အခါကျတော
န်ဖြစ်တဲ့တိုက်ပွဲကအာဒီအတန်ကအဆက်မပြတ်ပဲ
တိုက်ပွဲကြောင့်အနည်းဆုံးကျေးရွာ၄ရွာကပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ် TNL ပြည်ကြားရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာနတ်ဆန်မြို့နယ်ဟူမန်ကျေးရွာအုပ်စုကုန်းသာရွာကိုနေကင်းနားအချိန်မှာစစ်ကောင်စီကရဟရဲ၅စီးနဲ့တပ်ဖွဲ့ဝင်တွေတဲဆောင်လာပြီးတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ညနေ၅နာရီမှာမန်တုံနဲ့နတ်ဆန်မြို့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့သလိုတိုက်လေရင်နဲ့လည်းဘုံကျဲခဲ့တာကြောင့်ကုန်းသာရွာကနေအချို့မီးလောင်ခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်။ဒီနေ့မနက်ပိုင်းမှာလည်းဂျက်တိုက်လေရင်နဲ့လာရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအခြေအနေပြင်းထန်နေစေပဲလို့ TNL ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးမိုင်းအိုက်ချော်ကအခုညနေ၄နာရီခွဲအချိန်မှာ VOE ကိုပြောပါတယ်
။တိုက်ပွဲကလူလဲအလက်နက်ကြီးတွေအစံပြေးပြည်တဲ့ဒီဟိုင်းရင်တွေဒီကွာတိုက်ခိုက်တာတွေမနက်ဖောပိုင်းတွေကအခုခုခုလေးတွေတိကျတော့တက်ပြနေတယ်အဲ့ဒါသာသာပြလာပြတော့တကွာတဆလပြန်ထားနေရဖြစ်တယ်။မြေဒီဌာနတင်နေရနေဒီရတာဒီတချို့တို့ပြလာတယ်လည်းမကြည့်လဲ။ငါကျုံကိုနားမလဲကြာကြာရတာလည်းရှိတယ်ဗျာ
။တအားပလောင်မီဒီယာဖြစ်တဲ့ရွှေဖီမြေသတင်းဌာနကတော့ CNN မနက်10:00နာရီအထိတိုက်ပွဲပြင်းထန်နေကြောင်းဖော်ပြထားသလိုရှမ်းတန်တော်ဆင့်သတင်းဌာနကတော့ CNN မှာနံမတူနဲ့ဒီဘောဘက်ကနေစစ်ကောင်စီစစ်ကြောင်းတွေတက်ကူလာနေကြောင်းဒေသခံတွေကိုကူးကားပြီးတော့ဖော်ပြထားပါတယ်။လက်ရှိအချိန်မှာစစ်ကောင်စီတပ်တွေဟာကရင်ဤကချင်ချင်းအပြင်တနင်္သာရီစကိုင်းနဲ့မကွေးတိုင်းတွေမှာစစ်စင်ရေးတွေဆောင်ရွက်နေပါတယ်။လက်တံကြားတိုက်ပွဲတွေငြိမ်သက်နေတဲ့ TNL အပေါ်ထိုးစစ်ဆင်လာတာကြောင့်နိုင်ငံရေးစီရေးသုံးသပ်သူတွေကြားအံ့အားသင့်စရာလည်းဖြစ်ခဲ့ပါတယ်။ TNL တပ်စခန်းကိုအခုလိုအလင်းငိုက်တိုက်ခိုက်ခဲ့တဲ့အပေါ်မှာပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုသုံးသပ်ထားပါတယ
်။အမှန်တရားတော့မဟာဗျူဟာချရွေးလို့နဲ့တူပါလေကြစိတ်ကောင်းစီတကလည်းအားလုံးနေရာဒီပအကြည့်ပြီးမှာအဆက်တက်ကယူရင်းပြည့်စည်ပြီးဆိုတော့အချိန်နည်းလို့များလို့ကြံလာတော့မပြောတော့ဘူးကြာနေရာအနှံ့ပြားတနက်ကရတိုက်ပွဲတွေပြင်းထန်လာပြီးတော့ငင်းချမှုမရှိလို့ဒီအချိန်နည်းအောက်မှာတော့ဒီကောက်ပွဲတော့မဖြစ်နိုင်တော့ဘူးစသည်ဖြင့်အဲ့လိုလိုများကြံနေလာတော့မသိဘူးကြာနေရာတိုင်းရှုပ်အောင်လုပ်နေရတော့ကြာအမှန်ပါဘုံကျဲတဲ့နောက်ပိုင်းတော့ရောင်းရဖက်ကိုမြောက်ပိုင်းအဖွဲ့တွေကိုနည်းနည်းလေးရန်ရှာနေတဲ့သဘောတော့တွေ့ရတယ်
။လက်ရှိ TNL ဌာနချုပ်အနီးဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။လူမာလာကုံပိုင်းကလည်းခိုးကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသချင်းရွှေရော်အနီးကသူတို့အခြေစိုက်စခန်းကိုစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်း MNDA ခိုးကန့်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့ကိုကကိုပိုင်းအုပ်ချုပ်ခွင့်ရဒေသမျိုးတော်လောက်ခိုင်မှာတိုက်ပွဲဖြစ်ပွားမယ်ဆိုတဲ့သတင်းကြောင့်ပြည်သူတွေကြားမှာမတိမငြိမ်ဖြစ်နေပါတယ်ခင်ဗျာ။